ဒီဝေမေရတန်ရဲ့မြန်မာပိုင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမကစုမောပါရှင်အခုတော့အမေရိကန်ပြည်တော်စုကဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်လူမဲမျိုးသား George Floyd တည်ဆုံးခဲ့ရပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ဖြစ်လာတာအခုဆိုရင်တော့သတင်းနှစ်ပတ်ကျော်လာပြီမဲ့အချိန်ကောင်းနေတော့မဲ့ဖြစ်ပါတယ်ဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေနောက်ရှိအလားလာတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့အကြီးတန်း Editor ဦးကျော်စန္ဒာကိုဆက်သွယ်မေးမြန်းကြည့်ပါမယ်ဆရာဦးကျော်စန္ဒာရှင်ဆန္ဒပြပွဲတွေကငင်းငင်းချမ်းချမ်းနဲ့ဆက်ပြီးတော့ဖြစ်နေသလိုနောက်ဆက်တွဲခရက်တွေကလည်းတော်တော်လေးကိုပြင်းထန်ပါတယ်အထူးသဖြင့်ဆန္ဒပြတဲ့သူတွေရဲတပ်ဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးတွေကိုပို့ပြီးတော့လည်းအာရုံစိုက်လာတာကိုတွေ့ရပါတယ်ဆိုတော့ဒီဆန္ဒပြတဲ့သူတွေတောင်းဆိုချက်တွေဖြစ်လာနိုင်မဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်များတွေ့ရပါလဲရှင
့်ဟုတ်ကဲ့မဆုမောဆန္ဒပြတောင်းဆိုတဲ့အတိုင်းဒီရဲတပ်ဖွဲ့ပြုပြင်ကိစ္စတွေဖြစ်လာနိုင်တဲ့အလားအလာတော့တော်တော်တောင်းနေပြောရပါလိမ့်မယ်ပေါင်းစုံကဘ ਹੁ အဆင့်မှာဆိုလို့ရှိရင်အောက်လွတ်တော်မှာဒီမိုကရက်ပါတီကရဲတပ်ဖွဲ့ပြုပြင်ဥပဒေကြောင့်တင်သွင်းခဲ့ပါတယ်ရဲတပ်ဖွဲ့ကိုသူတို့ဘတ်ကဘ ਹੁ ကရမုံလေးဖြတ်တောက်မယ်ဘတ်ကဖြတ်တောက်မယ်ဆိုတော့အဓိကပြောတာမဟုတ်ပါဘူးပြုပြင်ရေးကိစ္စကိုပြောတာပါသို့တော်လည်းပဲဒီပြုပြင်ရေးကိစ္စဒီပင်လင်းရင်ပြည်နယ်များမြတ်ဒီဇင်ဘာဖွဲ့ရဲ့တာဝန်သာဖြစ်တဲ့ဘ ਹੁ ဖက်ဒရယ်အစိုးရကဝင်ဆွဲရတဲ့ကိစ္စတွေမဟုတ်ဘူးဘ ਹੁ ဖက်ဒရယ်အနာဂတ်ဖွဲ့စည်းရေးဝန်ဆောင်ရတဲ့ကြားမဟုတ်ဘူးဆိုပြီးတော့ Republican တွေဘက်ကပြန်လဲခြေပါရတာလည်းရှိပါသေးတယ်ဆိုတော့ဒီဘ ਹੁ ကလုံနေတဲ့အလွတ်တော်အဆူဟာ Republican တွေကြီးဆိုတဲ့အထက်လွတ်တော်စနစ်ပါအမည်ဘူးရဖို့ကတော့အလားအသိမရှိဘူးလို့ဆိုရင်မှားမယ်မဟုတ်ပါဘူးခင်ဗျာသို့တော်လည်းပဲဒေသနာအတိုင်းတန်တွေကတော့အတော့ကိုပြင်းပြင်းထန်ထန်လုပ်နေကြတွေ့ရပါတယ်မြန်မာပိုလစ်လိုမျိုးတွေမှာဆိုလို့ရှိရင်ရဲတပ်ဖွဲ့ကိုလုံးဝပြည်ပြိုင်မယ်ချက်တင်ပြိုင်မယ်ပြီးတော့လူဟာဒီအများကြီးလူလုံးကြုံရဲ့ public safety ကိုဘယ်လိုပုံစံနဲ့တောင်းဆောက်မလဲရဲတပ်ဖွဲ့မှထားပဲနဲ့ဆောက်သူနီလန်တေးဆောက်ပြီးမယ်ဆိုပြီးတော့အဲ့ဒီမြို့တော်ကောင်စီကစုပြထားပြီးဖြစ်ပါတယ်လိုက်ပြီးတော့ပဲတချို့မြို့တွေမှာဆိုရင်လည်းပဲဒါရဲကိုပေးတဲ့ budget ကိုဖြတ်တောက်မယ်ဘယ်လိုထိန်းချုပ်မယ်ဆိုတော့အစီအစဉ်တွေအောက်ခြေမှာပို့ပြီးတော့လုပ်နေရပါတယ်ဒါကြောင့်အောက်ခြေကလုပ်တဲ့လုပ်ငန်းဟာတော့လောလောဆယ်မှာပို့ပြီးထိရောက်နိုင်မဲ့အခြေအနေနဲ့နှိစက်တယ်လို့ပြောမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တင်းတင်းမာမာသူ့ရဲ့သဘောထားမျိုးရှိနေတာဆိုတော့သူ့အနေနဲ့ရောဒီလိုရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုထောက်ခံမဲ့အလားအလာရှိလားဆရာကျော
်သမ္မတဒေါ်နယ်ထရန့်ကတော့လုံးဝလက်ခံနိုင်မယ်မဟုတ်ပါဘူးဒေါ်နယ်ထရန့်ကပြောထားပါတယ်သူ့ရဲ့ရဲတပ်ဖွဲ့ကိုပေးနေတဲ့ budget ကိုလည်းမချက်တောက်နိုင်ဘူးရဲတပ်ဖွဲ့ကိုလည်းမချက်သိမ်းနိုင်ဘူးလို့သူကပြောပါတယ်သူနည်းသူကပဲဒီနိုင်ငံတော်ရှင်းနေချုပ်ဝီလျံဘာကလည်းပဲရဲတပ်ဖွဲ့ကိုထပ်ပံ့ကြီးဖြတ်တောက်လိုက်တဲ့ဆိုရင်ရဲတပ်ဖွဲ့ရဲ့အင်အားနည်းသွားမယ်ဆိုတော့ရဲတပ်ဖွဲ့အင်အားပိုကောင်းမှုအောင်လုပ်တယ်အဲ့လိုသာလုပ်လိုက်မယ်ရဲတပ်ဖွဲ့ကိုထုတ်ပြီးလိုက်မယ်တွန်းလိုက်မယ်ဆိုလို့ရှိရင်လူသက်မှုတွေအများကြီးဖြစ်လာနိုင်မယ်မင်းမဆက်မှုတွေပို့ပြီးတော့ပေါ်ထွက်လာနိုင်မယ်လို့သူကပြောထားပါပဲဆိုတော့ဂျိုးဘိုင်ဒန်ကလည်းပဲဒီမိုကရက်စ်အသံလောင်းအခြေအူကြီးချက်ချင်းခံထားတယ်ဂျိုးဘိုင်ဒန်ကလည်းပဲရဲတပ်ဖွဲ့ဖြတ်သိမ်းတဲ့ဘတ်ဂျက်ကိုထပ်တော့ဒင်းတယ်လို့အောင်သူမပြောပါဘူးအဲ့ဒါဟာမလို့အဲ့ဒါဟာမလို့အပ်ဘူးလို့သူကယူဆကြမပြောပါနဲ့သူလူကျင်တာက urgent need for reform policy သူတင်ကြောင်းလေးကိုအပြင်းထန်လုပ်ရမယ်ချက်ချင်းလုပ်ရမယ်ဆိုတာပဲသူကပြောပါတယ
်ဟုတ်ကဲ့ဒီနေ့ကတော့ကွယ်လွန်သူ George Floyd ရဲ့ဒီဇာပနာအခမ်းအနားကျင်းပဖို့လေစီစဉ်ထားတယ်ဆရာကျော်ဆိုတော့ဒီချိန်ထဲမှာပဲဆန္ဒပြပွဲတွေကလည်းဆက်ရှိနေဦးမှာဆိုတော့ဒီနေ့ရောထူးထူးခြားခြားဘာတွေတွေ့ရမယ်လို့ခံမှန်းမိပါတယ်ရှင
်ဆန္ဒပြပွဲတွေတော့အများကြီးရှိပါလိမ့်မယ်သို့တော်လည်းပဲစူးစူးပူပူစူးပူမှုဒါရုံးရင်းဆန်ခတ်မှုတွေတော့ဖြစ်လာမယ်လို့မထင်ပါဘူးဒီတိုင်းကနေဒီလူဖွဲ့စည်းတွေမှာဒီအစုပါအခမ်းအနားဇာတ်နာအခမ်းအနားလုပ်ကြဆိုရင်ကွယ်လွန်သူကိုသူတို့လေးစားတန်ဖိုးထားတဲ့အခမ်းအနားအခြေအနေသတ်မှတ်ကြပါတယ်အဲရန်သူငင်းကြန်းစွာသူရဲ့ဘဝခီးကိုငင်းကြန်းစွာပို့ဆောင်ရတဲ့ပေါ့လေသူရဲ့ဘဝနောက်ဆုံးပြည်ကိုငင်းကြန်းစွာပို့ဆောင်ရတဲ့သဘောပူပြီးဆောင်ပါတယ်ဘာသာရေးသဘောလည်းပဲပူပြီးဆောင်ပါတယ်ဒီကအစုကအခမ်းအနားဇာတ်နာအခမ်းအနားတွေကတော့တရားဒီခါမှာတော့ဆန္ဒပြပွဲတွေလူလူကထောက်ခံပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်ကိုပူပြီးထက်ကောင်ထွက်လာနိုင်ပါတယ်သို့တော်လည်းပဲရဲနဲ့ဖိတိုက်တွေ့တာတွေအပြင်းထန်စူးစူးဖြစ်တာတော့တွေ့ရလိမ့်မယ်လို့ထင်ပါဘူးခင်ဗျာ
ဒါကတော့မိတ်ခင်ပြည်တော်စုတဝန်းကဆန္ဒပြပွဲတွေအလားအလာတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့ Editor ဦးကျော်စန်းစာကိုကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်